မြန်မာနိုင်ငံမှာကူးစက်မြန် COVID-19 ရောဂါပိုးတွေ့ရှိမှုနှုန်းများပြားလာနေလို့စိုးရိမ်မှုတွေရှိလာနေချိန်မှာရှမ်းပြည်နယ်မှာဒေသတွင်း COVID-19 ရောဂါနဲ့ပတ်သက်ပြီးကိုကြီးဆောင်ရွက်နေတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ကျန်းမာရေးဖွဲ့ကိုနိုင်မြေခံမြန်မာတပ်မတော်ကဟန့်တားနေတဲ့ဆွတ်ဆွဲချက်ပေါ်ထွက်လာပြီးဒေသတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းတင်ဆက်ပေးမှာပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းပါမြို့နယ်တွင် NCA ပြည်ရပ်ဖွဲ့ဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုနေမြခံတပ်မတော်ကနေတားဆီးမှုတွေလှုပ်ဆောင်နေတယ်လို့ RCSSSA ပြောခွင့်ရဘူမူကြီးဆိုင်အောင်ခေးကပြောပါတယ
်။ခမရတိမတုံးပါပေါ့။အဲ့ဒီမိုင်းပါမြို့နယ်နားဝန်ကြီးရွာမိုက်ပုတ်နယ်နောင်လေရဲ့အဲ့ဒီကြည့်ရမှာအဲနာဂာရွာတွေကိုသူတို့ရွာတကြီးတွေရောရွာသားတွေကိုပြောထားတာပေါ့နော်အခြေစက်တဲ့ကအဲ့ဒီကျမရေးကိစ္စနဲ့ COVID-19 ညာပေးတာကကွယ်ထောက်ပံ့ပစ္စည်းတွေလာပေးတာတာတွေကိုလက်မခံရသူတို့ကလာလို့ရွာသားကလက်ခံမယ်ဆိုရင်တော့နောက်ကျရင်ရွာသားတွေတော်စီပုဂ္ဂိုလ်တွေကိုဖမ်းချုပ်ပြီးထောင်ထဲမယ်အဲ့လိုပြောတယ်တဲ့
မိုင်းပံမြို့နယ်နာဝန်ကြီးရွာအုပ်စုကကျမရေးဝန်ဆောင်မှုလှုပ်ဆောင်နေတဲ့ရွာသူသူကလည်းတမတော်ဘက်ကဟန်တာမှုပြုနေတဲ့အကြောင်းပြောပါရယ
်ကျမရေးအဖွဲ့ကဒေတာဒင်းကွင်းဆင်းတဲ့အချိန်မှာဆွေရတမတော်ကနိုင်ကြီးရမအာမြင့်တာတွေပါလေလှုပ်တယ်လူထုကိုဖိပင်းစေရဘူးနော်လို့အဲ့လိုမျိုးသွားပြောထားတာတွေရှိတယ်ရလခတိုင်းနဲ့အောက်ခံတရင်ဆိုတော့အဲ့ကျမရေးစစ်ဆေးဖို့ဒီလိုအရေးကြီးနေတဲ့အချိန်မှာနိုင်လာတော့ကမြင့်သေးတယ်ပေါ့နော်
တမရော်တရေမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုရုပ်စုံမင်းထွန်းကတမရော်ကဟန်တာတဲ့ဆိုတာဆွဆွဲချက်တာဖြစ်ကြောင်းပြောပါတယ
်ကျွန်တော်ပြောနေတာအကြောင်းပြချက်ပဲဖြစ်မှာပါဗျာတကယ်တော့အဲ့ဒီဖေးကူနေတဲ့အဖွဲ့တော့လောက်ရတဲ့အကြောင်းကြီးကျွန်တော်ကတော့အားပေးနေတာခုနပြောတဲ့ဟာတော့ဆွဆွဲချက်ပဲဖြစ်နေတယ
်မနေ့တုန်းကတမရော်ကာကွယ်ရေးဦးစီးချုပ်ကနေတမရော်ရှေ့တန်းနေမြေတွေမှာ COVID-19 ရောဂါကာကွယ်ရေးလှုပ်ဆောင်ဖို့အစည်းအဝေးမှာညွှန်ကြားခဲ့ကြောင်းဘုံမှုရုပ်စုံမင်းထွန်းကဆက်ပြောပါတယ
်ကျွန်တော်တော့မှပဲမနေ့တုန်းကတမရော်ကာကွယ်ရေးချုပ်ကမနေ့ကအစည်းအဝေးလုပ်ပြီးတော့ကျွန်တော်ရှေ့တန်းနယ်မြေတွေမှာလည်းဒီ COVID-19 ကိစ္စနဲ့ပတ်သက်ပြီးတော့ကြာတူတူရောက်ပေါက်နေတယ်ကလည်းကုသနိုင်တယ်လေရတယ်တက်မှရှိတဲ့ဆေးမှုတွေဆေးလက်ထောက်အများကဘဝနေစစ်ဆေးပေးဖို့အသိပညာပေးဖို့ညွှန်ကြားထားတာရှိပါတယ
်ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကလည်းမိုင်းပါမြို့နယ်တွင်မြန်မာစစ်တပ်နဲ့ RCSSF ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSF ကပြောပါတယ်လက်ရှိတိုင်းဒေသတွေမှာတမတော်ကထိုးစစ်တွေမရဆိုင်သေးတဲ့အတွက်ယောဂတိုက်ဖြတ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ခက်ခဲနေတယ်လို့ဘူမူကြီးဆိုင်အောင်ခေးကပြောပါတယ်
တိုင်းဒေသကဖွဲ့စည်းဒေသတွေမှာကြောက်ပြကောင်းနေတဲ့တကဘာလုံးက COVID-19 ယောဂတွေအခြေအနေအရစစ်ပက်တခိုင်မှုစစ်ထိုးစစ်ရှင်ကအမှန်တကယ်ရထားဖို့ကောင်းတယ်ဘောနော်တက်ပွဲချိုတာကလူထုနဲ့ဆိုင်သွားပြီတက်ပွဲရှိတယ်လူထုကထိုက်ပြေးရလွားရသွားရလာတဲ့အခါကျတော့ယောဂကာကွယ်ဖို့အသိပညာပေးဖို့လည်းကောင်းကောင်းမဆောင်ရနိုင်ဘောနော်အဲ့ခါကျတော့ယောဂကိုပို့ပြီးတော့ပြန်သွားနိုင်တဲ့အခြေအနေဖြစ်သွားနိုင်တယ်ဘောနော်
ကမ္ဘာနှံပြကူးစက်များ COVID-19 ကူးစက်မှုဖြစ်ပွားနေတဲ့အချိန်ဒီမှာပြည်ပခန့်နယ်မြေတွေတွင်ဆေးရဆဲကြဖို့ကုလသမဂ္ဂသူအမှုချုပ်ကလည်းတိုက်တွန်းပြောဆိုမှုတွေရှိနေတာပါမြန်မာနိုင်ငံတွင်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဒေသတွင်းမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေကြားတိုက်ပွဲရပ်တန့်နိုင်ခြင်းမရှိသေးပဲစစ်ရေးသိမ်းမှနေတဲ့အချိန်ဒီမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ